ကရင်ပြည်နယ်မြဝတီခရိုင်ကင်းယူတပ်မဟာ6ထင်းချုံနယ်မြေထဲမှာရှိတဲ့၄ကီကောဒေတာကစစ်ကောင်စီတပ်ရဲ့ကာကင်းစခန်းဖြစ်တဲ့ရေကန်ကုန်းကို KNLA PDF ပူးပေါင်းတပ်တွေကတပတ်ကျော်ကြာထိုးစစ်ဆင်ပြီးတဲ့နောက်မတ်လ31ရက်နေ့ကသိမ်းပိုက်ခဲ့ပါတယ်။ VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
PNP နဲ့မြဝတီခရိုင်၄ကီကောဒေတာကရေကန်ကုန်းစခန်းကုန်းကိုစစ်ကောင်စီတပ်တွေကထိန်းချုပ်ထားရကနေနှစ်နှစ်ကျော်ကြာတဲ့အချိန်မှာတော့ KNL PDF ပူးပေါင်းတပ်တွေကပြန်လည်သိမ်းယူခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တူဦးကပြောပါတယ
်ရေကန်ကုန်းပေါ့ဟုတ်ကဲ့ရေကန်ကုန်းပေါ့ကျွန်တော်ဝိုင်းဝန်းပိတ်ဆို့တာတော့ကြာပြီပေါ့နော်အဲ့ဒါကိုစီးတက်သိမ်းတယ်လို့ပဲပြောရမှာပေါ့ဟုတ်ကဲ့ဟုတ်ရန်နီဘက်ကတော့ကြာဆုံးများတော့ဆက်ပြောက်ဟိုကျွန်တော်အနောင်းတွေ့ရပေါ့နော်အဲကျန်တဲ့ဟာတော့ဆက်ပြေးသိမ်းချောင်ပါလေ3ယောက်ကတော့အဲဒီကျွန်တော်မသိရင်3ယောက်ကလည်းလည်းဒီကျွန်တော်ဒီအနေဝင်လာတော့ရှိတယ်အဲသူတို့ရဲ့ပြောပြချက်ရအားလုံးအင်အား40လောက်ရှိတယ်အဲဒီကံကောင်ကအဓိကပါဟိုလဲဆိုတော့ကျွန်တော်ဒီကိကောမျိုးကိုသူကအကွယ်ထားတာပေါ့နော်အဲဒီအခုဆိုရင်ကျွန်တော်ဒီကိစ္စမျိုးတွေကိုကျွန်တော်တို့ချင်းချုပ်အပြည့်ချင်းချုပ်ပြန်ချင်းချုပ်နိုင်ပြီလို့ပြောလို့ရတယ်ဟုတ်ကဲ့
ပူပေါင်းတပ်ဖွဲ့တွေဘက်ကတော့ရေကန်ကုန်းစခန်းကိုစနိုက်ပါပွိုင်ဖိုက်ဒရုန်းတွေနဲ့မရက်မနာတပတ်ကျော်ကြာထိုးစစ်ဆင်တိုက်ခိုက်ပြီးတဲ့နောက်သိမ်းပိုက်နိုင်ခဲ့တယ်လို့လည်းပြောပါတယ်စစ်ကောင်စီဘက်ကတော့ရင်းထုတ်ပြန်တာမရှိသေးပါဘူး။ကရင်မျိုးသားစီယုံတပ်မကထိမ့်ချုပ်နယ်မြေဖားပွန်ခရိုင်ထဲမှာတော့စစ်ကောင်စီရဲ့ဌာနဆိုင်ရာတွေအခြေချခွင့်မရတော့ဘဲ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကဖားပွန်မြို့ကိုပါထိမ့်ချုပ်ထားနိုင်တယ်လို့လည်းပြောပါတယ်
။ဒါမဲ့သူတို့ကတော့ဒီမျိုးထဲမှာတော့ကျွန်တော်အင်အားစုတွေပဲရှိတယ်လို့သိရတယ်။ဒါမဲ့သူတို့ထိမ့်ချုပ်မှုကတော့လွန်ခဲ့တဲ့လအများကြီးရနေပြီးတော့ဌာနဆိုင်ရာတွေဆိုတော့လုံးဝမရှိတော့ဘူး။အခုလောကတော့တော်လိုင်းရအောင်ဆိုးထုတ်တာပဲ
အခုတိတ်ပိုက်ခဲ့တဲ့၄ကီကောစစ်တပ်စခန်းဖြစ်တဲ့ရေကန်ကုန်းစခန်းကိုရလိုက်တဲ့အတွက်ပူးပေါင်းတပ်တွေဘက်က၄ကီကောမြို့ထဲအထိနေမြေပြန်လည်စိုးမိုးထားတယ်လို့လည်းသိရပါဗျ။အခုဆိုရင်ကရင်ပြည်နယ်တပ်မ6ထိန်းချုပ်နေမြေထဲမှာတိုက်ပွဲတွေဇက်တိုက်ဖြစ်ခဲ့ပြီးပူးပေါင်းတပ်ဖွဲ့တွေဘက်ကစစ်ကောင်စီရဲ့တပ်စခန်းအတော်များများကိုလည်းတိတ်ပိုက်နိုင်ခဲ့ပါဗျ။မလာထဲမှာပဲဒူးပလာယာခရိုင်ကော့ကရိတ်မြို့နယ်ကြိုက်တုံမြို့အခြေဆိုင်ကြိုက်တုံဗျူဟာကုန်းကိုလည်းပူးပေါင်းတက်တီဘက်ကအပီးသက်တိုက်ခိုက်သိမ့်ပိုက်နိုင်ခဲ့ပြီးဗျူဟာမုန်းနဲ့အရာရှိကြီး12ဦးအပါအဝင်66ဦးလက်နက်ချခဲ့တာတွေရှိသလိုခမရ395ဆတဲ့တပ်စခန်းတွေကိုလည်းသိမ့်ပိုက်ထားခဲ့ပါတယ်ဒီအတွက်ကြောင့်မြန်မာစစ်သား120လောက်ဟာထိုင်းဘက်ကိုထွက်ပြေးခဲ့ရတာတွေလည်းဖြစ်ပေါ်ခဲ့ပါတယ်ရှင်